ကမ္ဘာ့ဝန်မှာကိုဗစ် -19 ရောဂါကူးစက်ခံသူအတွက်ဟာ52တန်းကျော်သွားပြီဖြစ်ပြီးတော့နေ့စဉ်ကူးစက်မှုမှာလည်းစတင်တင်ခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။မနေ့စနေနေ့ကတကမ္ဘာလုံးမှာနေ့စဉ်ဗိုင်းရပ်စ်ကူးစက်သူဟာ 46,000 ကျော်ရှိတာကြောင့်နေ့စဉ်ကူးစက်မှုလုံးစတင်တင်တာ3ရက်မြောက်ရှိသွားပြီဖြစ်ပါတယ်။ဒါပြင်သေဆုံးသူဥယျာဉ်ဟာလည်း 1.3 တန်းကျော်ရှိတယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုကတော့ကမ္ဘာပေါ်မှာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံအဖြစ်ဆက်ပြီးတော့ရှိနေပါတယ်။ဒါပြင်မနေ့စနေနေ့မှာတော့နေ့စဉ်ဗိုင်းရပ်စ်ကူးစက်သူ 6,400 ကျော်ရှိခဲ့တာကြောင့်ဒါဟာပြီးခဲ့တဲ့မတ်လကစပြီးနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်းမှာအများဆုံးစတင်တင်လိုက်တာဖြစ်ပါတယ်။ဒါကြောင့်အမေရိကန်မှာဗိုင်းရပ်စ်ကူးစက်သူ 8,000 ကျော်ကျော်သွားပြီဖြစ်ပါတယ်။ဒါပြင်ဥရောပနိုင်ငံတွေမှာလည်းနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုတွေစတင်တင်မြင့်တက်ခဲ့ပြီးအီတလီမှာတော့ပြီးခဲ့တဲ့5ရက်ကနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာခဲ့ပြီးမနေ့ကတော့ဗိုင်းရပ်စ်ကူးစက်သူ 19,000 ကျော်ရှိတာကြောင့်နေ့စဉ်ကူးစက်မှုလုံးမှာစတင်တင်ခဲ့ပြီးတော့ကူးစက်သူစုစုပေါင်းဟာလည်း 9,000 ကျော်သွားပြီဖြစ်ပါတယ်။ဒါပြင်ဒေသအတော်များများမှာညမထွက်အမိန့်ပါဝင်စံသက်ချက်တွေအတော်များများကိုလည်းချထားပါတယ်။ပြည်သက်နိုင်ငံမှာတော့မနေ့ကဗိုင်းရပ်စ်ကူးစက်သူ 4,000 ကျော်ကျော်ရှိပြီးတော့နေ့စဉ်ကူးစက်မှုလုံးမှာစတင်တင်တာ300,000ရှိဖြစ်ပါတယ်။ဒါပြင်ဒီနေ့မှာဂျာမနီမှာကူးစက်သူ 11,000 ကျော်ရုရှားမှာ 16,000 ကျော်နဲ့ချိန်နိုင်ငံမှာ 12,000 ကျော်ရှိခဲ့ပါတယ်ခင်ဗျာ။